2020ရွေးကောက်ပွဲနဲ့ပတ်သက်ပြီးပို့ပြီးတော့တက်ဝင်လှုပ်ရှားပြီးတရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်လာအောင်ပါဝင်ရှင်ပြန်ရမယ့်ပါတီတွေအားလုံးကိုဒန်းတူအခွင့်အရေးပေးဖို့နဲ့နိုင်ငံပိုင်သတင်းမီဒီယာတွေကနေတဆင့်လူထုမဲဆွယ်စည်းရုံးခွင့်တွေပြုဖို့အတွက်ရွေးကောက်ပွဲမှာပါဝင်ရှင်ပြန်မယ့်တတိယအကြီးဆုံးပါတီဖြစ်တဲ့ NDF အမျိုးသားဒီမိုကရေစီအင်အားစုကပြောဆိုလိုက်ပါတယ်။ဒါအပြင်ရွေးကောက်ပွဲကျင်းပဖို့ကတလခွဲသာလိုတော့ပေမဲ့ NDF ပါတီကတင်သွင်းထားတဲ့ကိုယ်စားလှယ်လောင်းစည်းရုံးကိုရွေးကောက်ပွဲကျင်းပရေးကော်မရှင်ကအတိမပြုရသေးတဲ့အတွက်လည်းမဲဆွယ်စည်းရုံးရေးလုပ်ငန်းစဉ်တွေကိုအခုထိအကောင့်ထဲမပေါ်နိုင်သေးဘူးလို့ဆိုပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒချန်ကဆက်ပြောပြပေးပါအောင်ရှင်
။ဟုတ်ပါတယ်။ NDF အမျိုးသားဒီမိုကရေစီအင်အားစုပါတီကအခုလာမယ့်2020ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲမျိုးဖြစ်အောင်ရှင်ပြိုင်ကြမယ့်ပါတီတွေအားလုံးကိုလူမှုမဲဆွယ်စည်းရုံးမှုနဲ့ပတ်သက်ပြီးဒန်းတူအခွင့်အရေးပေးတဲ့လို့ပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပဖို့တလခွဲသာကြံတော့တဲ့အချိန်မှာတချို့ပါတီတွေအနေနဲ့လူမှုမဲဆွယ်စည်းရုံးမှုတွေကိုမစတင်နိုင်ကြသေးတာရှိတယ်လို့ဝေးလံတဲ့နယ်စပ်နယ်ပြားကပြည်သူတွေစီတွားရောက်မဲဆွယ်စည်းရုံးဖို့ရာကလည်းအခက်ခဲတွေရှိတဲ့အတွက်1990ရွေးကောက်ပွဲတုန်းကလိုပါတီအားလုံးကိုနိုင်ငံပိုင်သတင်းမီဒီယာတွေကနေတဆင့်မဲဆွယ်စည်းရုံးခွင့်ပေးတဲ့လို့ NDF ခေါင်းဆောင်ဦးခင်မောင်ဆွေက VOA ကိုအခုလိုပြောခဲ့ပါတယ်
။ရွေးကောက်ပွဲမဲဆွယ်မှုကကျွန်တော်ခွဲဆိုတဲ့အခါကျတော့ကဝေးလံတဲ့နေရာဒီမှာအဖို့ပေါ့ဗျာ။နောက်ပြီး30ဝန်းကျင်လူငယ်တွေအဖို့ကတိတ်ပြီးတော့ရွေးကောက်ပွဲအကြောင်းမသိတယ်လို့အဲရွေးကောက်ပွဲမှာပါမယ့်လူတွေအကြောင်းလည်းတိတ်ပြီးတော့မသိကြဘူးဗျာ။မသိကြတော့ဒီကိစ္စအသိကိုအရေးကြီးတယ်ကသိအရေးကြီးတော့ကျွန်တော်တို့ဒီ90ခုနှစ်ရွေးကောက်ပွဲတုန်းကသုရပိုင်းရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေပြီးတော့ပါတီချင်းအလိုက်ကျွန်တော်တို့တာဝန်ရှိပုဂ္ဂိုလ်တွေက10မိနစ်လောက်သွားပြီးတော့ပြီးတော့တက်နေတာပါတီတွေရဲ့မူဝါဒတွေကိုပြောခွင့်ပေးပါတယ်အခုမှပါတီတွေကနေတော့ပြီဆိုတော့ကအဲ့နေတဲ့အရောက်နိုင်ငံပိုင်ရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေပြီးတော့ကအဲ့လိုပြောခွင့်ရမယ်ဆိုလို့ရှိရင်ပြည်သူတွေကိုကျွန်တော်တို့အားလုံးဟာဒီပြည်ကြီးသိခွင့်ရသွားပြီးတော့ရေကောက်ပွဲဟာပို့ပြီးတော့အသက်ဝင်လှုပ်ရှားပြီးတော့စိတ်ဝင်စားတဲ့လူတွေတော်လည်းကောင်းစိတ်ဝင်စားပြီးတော့မသိကြတော်လည်းကောင်းအဲပြီးတော့ကျွန်တော်တို့ဒီမဲဆွယ်မှုကိုနေစနေပြအထိကျွန်တော်တို့ကမတော်နိုင်တဲ့အပုပ်ကိစ္စတွေမှာပါဒီနိုင်ငံပိုင်မီဒီယာကနေပြီးတော့ကသုံးခွင့်ရရေးကအလွန်ပဲအရေးကြီးပါတယ်။ဒါကြောင့်ကုသေကုနီရေကောက်ပွဲမှာခွင့်ပြုပေးထားတာဖြစ်တဲ့အတွက်ကြောင့်မလို့အခုလည်းပဲကုသေကုနီရေကောက်ပွဲမှာရရှိခဲ့တဲ့အခွင့်အရေးကိုနိုင်ငံတော်ကနေပြီးတော့ကပါတီတွေကိုပေးဖို့အထူးပဲအရေးကြီးပါတယ်လို့ဒီမှာပြောချင်ပါတယ်ဗျာ။
NDF ပါတီဟာဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ကိုယ်စားလှယ်လောင်း164ဦးရဲ့အမည်စာရင်းကိုတင်သွင်းထားပြီးဖြစ်ပေမဲ့လို့ရွေးကောက်ပွဲကော်မရှင်ကလာမယ့်တပတ်ထဲကျမှဒီစာရင်းကိုစစ်စစ်အတည်ပြုပေးမှာဖြစ်တဲ့အတွက်အဲ့ဒီအခါကျမှပါတီမဲဆွယ်စည်းရုံးရေးလုပ်ငန်းစဉ်တွေကိုစတင်နိုင်မှာဖြစ်တယ်လို့ဆိုပါရယ်။ဒါ့အပြင်ရွေးကောက်ပွဲကော်မရှင်ရဲ့စည်းကမ်းတွေကိုလည်းရှော့ပေါ့ပေးဖို့နဲ့နယ်ရီမှာမဲဆွယ်စည်းရုံးရေးဆင်းတဲ့အခါအစိုးရကကြောထောက်နောက်ခံပေးထားတဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားပါတီကြီးတွေနီးတူအခွင့်ရေးရဖို့လိုအပ်တယ်လို့လည်းဥက္ကမောင်ဆွေကပြောဆိုခဲ့ပါတယ်
။ဥပမာအဖြစ်ကျွန်တော်တို့6မြို့နယ်ဟိုကြောင်ရတော်ကြီးဟွာမှာကြန့်ခိုင်ဖွံ့ဖြိုးပါတီကဒီတော်ဝင်းမှာထွန်းတဲ့အငင်းစားပုံမှုအောင်ကြီးတို့ကကြောင်ရတော်ဥတုမနာဘူးကြီးကြောင့်ကလာပြီးတော့ကကော်မရှင်ဥတွေပါအချက်တွေနဲ့မကန့်ညီစွာနဲ့ပဲမဲဆွဲစီဝင်ဆင်းသွားတယ်ဆိုပြီးကျွန်တော်တို့ရှိလို့သတင်းပို့ထားရရှိပါတယ်။အဲ့အဲ့လိုမျိုးတွေကတော့လုတ်တဲ့လူတွေကလုတ်နေပြီးတော့ကျွန်တော်တို့လိုပုဂ္ဂိုလ်တွေကအဲ့လိုမလုတ်ရတဲ့အခါမှာတန်းတူညီမျှတဲ့အခွင့်အရေးမရဘူးဆိုလို့ရှိရင်တော့မဲဆွယ်တဲ့ကိစ္စကလည်းပဲအခက်အခဲတော့ခြေကောင်းရှိနိုင်တယ်လို့ပဲပြောချင်ပါတယ်။ဒါအောင်ကျွန်တော်တို့လည်းပဲအကြီးအကဲရောက်တဲ့အခါမှာဟာအခွင့်ကပြောကြတဲ့ပါတီကြီးတွေများနီးတူအခွင့်ပြုချက်ရမယ်ဆိုလို့ရှိရင်ကော်မရှင်စည်းကမ်းကိုရှော့ပေါ်စဉ်းစားပြီးလုပ်ပြီးဖို့လိုပြီးလို့လည်းကျွန်တော်ထင်ပါတယ်ဗျ။
နေမှာဖန်ဆီးခံထားရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အပါအဝင်1990ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီ2010ရွေးကောက်ပွဲဟာလူလက်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်တဲ့အတွက်ရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်ခဲ့တယ်လို့အခုနောက်ဆုံးရွေးကောက်ပွဲကိုပါသပိတ်မှောက်ဖို့အထိဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်ပြည်သူတွေအနေနဲ့လည်းမိမိတို့စန္ဒာအတိုင်းမဲမပေးလို့ရင်မဲမပေးဘဲနေနိုင်တဲ့အခွင့်အရေးရှိတဲ့အကြောင်းနဲ့ NLDO မှမဲထည့်ခြင်းနဲ့ပြည်သူတွေအနေနဲ့လည်းမဲမပေးဘဲနေကြဖို့ကိုတိုက်တွန်းခဲ့ပါတယ်။ NDF ပါတီကတော့ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့အတွက် NLD ကနေခွဲထုတ်ခဲ့တဲ့ပါတီတစ်ခုပါ။သူ့ပါတီမဲဆွယ်စည်းရုံးရေးအတွက်ပါတီပြင်ဆင်ချက်တွေနဲ့ပတ်သက်လို့လည်းဦးခင်မောင်ဆွေကအခုလိုဆက်ပြောပြခဲ့ပါတယ်
။ကျွန်တော်လည်းဂျာနယ်ထုတ်ဖို့တာဆူနေတာတလားလို့ရှိပြီဗျ။ကိုယ်စားလောင်းနေရဲ့ကိုရီးယားစီပေါ့။အဲ့ဒါဒီမှာကျွန်တော်တို့ကသုဒ္ဓဒီမိုကရေစီအားစုပါတီသို့မဟုတ်ခမောက်ပါတီပေါ့။ပါတီရဲ့တင်ဂီတာကခမောက်ဖြစ်မယ်။ပါတီရဲ့ကျွန်တော်တို့အမတ်တစိတ်ကလည်းခမောက်ဖြစ်မယ်ဆိုတော့ကခမောက်တစိတ်နဲ့ကျွန်တော်တို့ကုလေလောင်းများနဲ့ကျွန်တော်တို့ကုလေရာစုကြီးကိုပြည်သူရားတွေကိုပက်ဖလက်တွေ jauh ni demi aja, we lah biro. Kita biro mana? Pemahaman ini ide cepat ni mana?
NDF Party Gangsang Ukeman Sui Biao Dora Pipare NDF Party Ha Leshima Kozle Lang Tia Chausale U Amisian Tin Twin Hare Tadia Jizong Party to Kup Pipare Bidang Su Jankai in a Pumyoye Party Garo Kozle Lang The Town Jone a Jizong Party Pipi Dudiaga Diana Silo Ninuye Party Pite Tasanya Pipare Eddie Party Garo Kozle Lang Koya Joshibare Shim